အမေရိကန်ပြည်ထောင်စုမှဇန်နဝါရီလမှာအာဏာလွှဲပေးရတော့မယ့်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဒီကနေ့နောက်ဆုံးအကြိမ်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ပီရူးနိုင်ငံလီမာမြို့မှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာခေါင်းဆောင်တွေရောက်တီးခြားတွေ့ဆုံကြမှာပါ။အမေရိကန်သမ္မတဒေအဖြစ်ဒေါ်နယ်ထရမ့်တက်လာပြီးရင်ကမ္ဘာကြီးမှာအခြေအနေတွေကမောက်ကမဖြစ်နိုင်တယ်လို့ခေါင်းဆောင်တွေရောက်စလုံးကအေပက်ညီလာခံမှာတောက်ချာနေကပြောကြားခဲ့ကြပါတယ်ထရမ့်ရဲ့ဒုတိယသမ္မတတက်တန်းအတွက်တရုတ်နဲ့ကုန်သွယ်ရေးတင်မာမှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဆိုရမှုတွေရှိနေချိန်မှာသမ္မတဘိုင်ဒန်နဲ့သမ္မတရှီကျင်းဖင်တို့တွေ့ဆုံကြတာလည်းဖြစ်ပါတယ်ပီရူးနိုင်ငံမှာနေရကြကျင်းပတဲ့အေပက်ထိပ်သီးညီလာခံမှာလည်း၈နှစ်ဆန်ဇန်နဝါရီလ20ရက်နေ့မှာထရမ့်အာဏာလွှဲပြောင်းရယူပြီးတဲ့နောက်ပိုင်းဖြစ်လာနိုင်ခြေရှိတဲ့နိုင်ငံရေးခင်းကျင်းတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးတိုးတက်မှုရှိလာတဲ့လက္ခဏာအဖြစ်ဒီကနေ့တွေ့ဆုံမှုကိုသတ်မှတ်နိုင်မှာဖြစ်တယ်လို့အင်ဂျီရောကဒီကနေ့စနေနေ့မှာပြောပါတယ်အမေရိကန်မှာအတင်းအဆောင်မခံနိုင်တဲ့အာဏာလွှဲပြောင်းမှုချောမွေ့ရေးနဲ့တရုတ်နဲ့ပြန်ဆိုင်မှုတွေကနေပဋိပက္ခဖြစ်တဲ့လမ်းကြောင်းစီရောက်စေဖို့တရုတ်သမ္မတနဲ့ရည်ရွယ်တွေ့ဆုံတာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောကြားခဲ့ပါတယ်ခင်ဗျာ